American dollar billion 939 coronavirus အခြေပေါ်ရန်ပုံငွေချထားပေးတဲ့အတွက် American နှစ်တော်နှစ်ရစလုံးမှာတနင်္လာနေ့နေခွဲဆုံးဖြတ်ဖို့ရှိပါတယ်။ဒီရန်ပုံငွေကို coronavirus ကြောင့်ထိခိုက်နေတဲ့ American မိသားစုတွေနဲ့စီးပွားရေးလုပ်ငန်းတွေအတွက်ထောက်ပံ့ပေးမှာပါ။အစိုးရထောက်ပံ့ငွေဘယ်လောက်ချထားပေးတယ်လဲ။အလုပ်လက်မဲ့ခန်းစား권တွေစီးပွားရေးလုပ်ငန်းတွေဆက်လက်လုပ်ကိုင်ရေးလို့ကိစ္စယူမှာဦးစားပေးတဲ့အပေးတဲ့အစတဲ့အချက်တွေကိုဒီမိုကရက်နဲ့ရီပူဘလီကန်သက်တော်အမတ်တွေကြားသတင်းသက်ပေါင်းများစွာဆွေးနွေးမှုတွေမှာသဘောထားကွဲလွဲနေရကြနေတနင်္ဂနွေနေ့မှာတော့သဘောတူညီမှုရခဲ့ပြီးဖြစ်ကြောင်းသက်တော်နှစ်စလုံးကခေါင်းဆောင်တွေကကြေညာခဲ့တာပါ။ကုညီထောက်ပံ့မှုဆိုင်ရာဒီသဘောတူညီချက်ထဲမှာတော့လက္ခဏာအသက်တင်ရတဲ့အမေရိကန်နိုင်ငံသားအများစုအတွက်ဒေါ်လာ600ပေးဖို့ပါပါဝင်ပါတယ်။မတ်လရဲ့ပထမရန်ပုံငွေချတာပေးစဉ်ကတော့ထောက်ပံ့ငွေဒေါ်လာ1200လောက်ရခဲ့ကြတာပါ။အလုံးလက်မဲ့ခံစား권ချက်နဲ့သတင်းသက်ဆက်တဲ့အတွက်တပတ်ကိုဒေါ်လာ300ပေးဖို့ဒေသဆိုင်ရာကျောင်းတွေတက္ကသိုလ်တွေအတွက်ဒေါ်လာ82ဘီလီယံနဲ့ကလေးတငယ်ဆောင်ရှောက်ရေးအတွက်10ဘီလီယံလည်းပါဝင်ပါတယ်။ဒီသဘောတူညီမှုရခဲ့တာနဲ့ပတ်သက်ပြီးကြိုဆိုတယ်လို့ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။